အိန္ဒိယနိုင်ငံကအကြီးဆုံးမြစ်စင်းဖြစ်တဲ့ဗမာပေါ်ထရာမြစ်ထဲမှာလူတွေချက်တိတ်ပြီးလိုက်ပတ်လာတဲ့ဂရုသင်းမော်တစင်တိတ်မောက်ရွာကပျောက်ဆုံးနေသူတရားရုံးကိုအရေးပေါ်ကယ်ဆယ်ရေးတွေရင်ခုန်သမားတွေကရှာဖွေနေတဲ့လုပ်ငန်းတွေပြန်လည်စတင်လိုက်ပါတယ်။အိန္ဒိယနိုင်ငံရှေ့မြောက်ဘက်ဒေသကဗမာပေါ်ထရာမြစ်တွင်နှစ်ထပ်ဂရုသင်းမော်တစင်တင်းလာနေမှာတိတ်မောက်ပြီးထပ်ပိုင်းကျူးသွားရကလူပေါင်း103ဦးထက်မနည်းရင်းနှီးသွားခဲ့ကြတာပါ။သင်းမော်နှမျိုးစင်ဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာရှိတဲ့ဒူဘရီခရိုင်မှာကိုဖတ်တာရေကူးလွတ်မြောက်လာသူတွေနဲ့ကဲဆယ်နေသူခီးတဲ့တရာလောက်ရှိခဲ့တယ်လို့အာတံပြည်နယ်ရဲမှုကြီးကပြောပါတယ်။နှမျိုးသွားတဲ့သင်္ဘောမှာတော့ခီးတဲ့300လောက်အပြင်စာရေးတင်တဲ့တခြားကုန်တွေကိုအလွန်ကျွံတင်ဆောင်လာခဲ့တာပါ။ဒါပေမဲ့လည်းအသက်ကလေးနဲ့အင်ဂျီတွေတော့သင်္ဘောမှာပါမလာခဲ့ပါဘူး။ဒီဒေသမှာတည်ရသလောက်မတော်တဆမှုတွေကြုံရတဲ့အထက်အခုသင်္ဘောတိတ်မောက်မှုဟာအဆိုးအဝါဆုံးနဲ့ဖြစ်ပါတယ်။မုတ်တုံရသည့်အချို့မိုးရွာသွန်းမှုနဲ့လေပြင်းတက်ခတ်မှုတွေကြောင့်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာတော့ဟန်တားတွေကြုံနေရတာပါ။အင်းဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကိုဆက်သွယ်ပြီးအသက်ရှင်ကျန်ရဲသူတွေရှိမရှိရှာဖွေနိုင်ရေးအကူအညီပေးဖို့တောင်းဆိုထားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကတော့အဖြစ်အပျက်ကြောင့်တုံ့လောက်ချောက်ချမိတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။